ပွဲကအမျိုးသမီးတွေအားလုံးတန်းတူညီမျှမှုရှိရေးအားလုံးဝိုင်းဝန်းပါဝင်လှုပ်ရှားကြဖို့ဒီကနေ့မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးအရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။နိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါအမျိုးသမီးတွေအတွက်တန်းတူညီမျှအခွင့်အရေးရရှိရေးဘလို့စိန်ခေါ်မှုတွေနဲ့ကြုံနေရပါသလဲ။အမျိုးသမီးအခွင့်အရေးတန်းတူရဖို့ဘလို့ကြိုးစားနေကြပါသလဲ။သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကရောဘလို့ဆောင်ရွက်ပေးသင့်ပါသလဲဆိုတာကိုကန္တအသီးသီးကနေမြမအမျိုးသမီးတန်းတူရေလှုပ်ရှားနေသူအမျိုးသမီးတွေရဲ့အမြင်ကိုမတ်စုမွန်ကစူးစီးတင်ပြထားပါရဲ့ရှင
်။ဒီကနေ့မတ်လ၈ရက်နေ့တနင်္ဂနွေနေ့မှာကြာရောက်တဲ့ International Women Day နိုင်ငံတကာအမျိုးသမီးများနေ့မှာတော့ကမ္ဘာတဝန်းကအမျိုးသမီးတဦးချင်းစီတိုင်းမှာညီမျှတဲ့တန်းတူအခွင့်အရေးရဖို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ကြားမတန်းတူညီမျှရေးနဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးအတွက်ကုလသမဂ္ဂကနေ2010ခုနှစ်မှာတည်ထောင်ခဲ့တဲ့ကုလသမဂ္ဂလက်အောက်ခံ UN Women ရဲ့ဒီနှစ်2020ပြည့်နှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့အဓိကဆောင်ပုဒ်ကလည်း I am Generation Equality Realizing Women Rights ဆိုတဲ့အမျိုးသမီးတွေအတွက်မျိုးဆက်တန်းတူမှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနရဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုသူတို့ရဲ့ရဲရင်မှုခေါင်းဆောင်မှုနဲ့စိတ်ဓာတ်ကြံ့ခိုင်မှုတွေအတွက်အလေးထားဂုဏ်ပြုပေးအပ်တဲ့အမျိုးသမီးတတိရှင်ဆုရှင်နောက်ငင်းညာရေးအတွက်ကြားမတန်းတူညီမျှရေးမဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကချင်အမျိုးသမီးမမေစပယ်ဖြူကတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့လူပေါင်အဖွဲ့အစည်းကဝိုင်းဝန်းဆောင်ရွက်ပေးပါလို့တောင်းဆိုလိုက်ပါတယ
်။အဲ့အတွက်ဟို message ကတော့ if for equal ပေါ့နော်။အူးချင်းဆောင်ရွက်ညီညာမှုအတွက်ဆိုတဲ့အတိုင်းပဲပေါ့။ဇန်းသူညီညာမှုရှိတဲ့လူပေါင်းလူအဖွဲ့အစည်းဖြစ်လာဖို့အတွက်အမျိုးသမီးတွေရောအမျိုးသားတွေရောပေါ့နော်။ဒီလူအဖွဲ့အစည်းမှာရှိကြတဲ့အတူတွေတူးချင်းတူးချင်းကအတူတကွလက်တွဲဆောင်ရွက်သွားရမှာဖြစ်ပါတယ်လို့ Gender equality ဆိုတာအမျိုးသမီးတွေနဲ့ပဲသက်ဆိုင်တဲ့ကိစ္စမဟုတ်ပါဘူးပေါ့နော် Gender equal ဖြစ်တဲ့ society ပေါ့ကျွန်တော်တို့ဇန်းသူညီညာမှုရှိတဲ့လူအဖွဲ့အစည်းရတာဆင်ပြိုတိုးတက်မှာရေရှည်ငင်းချမ်းမှာဖြစ်ပါတယ်ဒါကြောင့်တာဝန်ရှိတဲ့သူတွေမူဝါဒတွေဥပဒေတွေကိုရေးဆွဲနိုင်တဲ့သူတွေအနေနဲ့လည်းဇန်းသူညီညာမှုရှိတဲ့လူပေါင်းလူအဖွဲ့အစည်းတစ်ခုဖြစ်လာဖို့အတွက်ဥပဒေတွေမူဝါဒတွေကိုပြင်ဆင်သတ်မှတ်ချမှတ်ပေးဖို့အတွက်လိုပါတယ် Gender equal ဖြစ်တဲ့လူအဖွဲ့အစည်းဖြစ်မှာပဲကျွန်တော်တို့ရဲ့နိုင်ငံဟာဆင်ပြိုတိုးတက်မယ်
နိုင်ငံတကာအမျိုးသမီးများနေ့ Each for Equal တန်းတူအခွင့်အရေးဦးစားပေးလှုပ်ရှားမှုမှာပါဝင်လှုပ်ရှားနေတဲ့ရခိုင်အမျိုးသမီးလွတ်တော်ကိုယ်စားလှယ်မတ်ထူမီကလည်းရခိုင်ပြည်နယ်ပါဝင်တိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ဒဏ်အတွက်အသက်ပေးခံစားနေကြရတဲ့အမျိုးသမီးတွေလုံခြုံမှုရှိအောင်အပြည့်အဝကာကွယ်ပေးပါလို့သက်ဆိုင်သူတွေကိုတောင်းဆိုပါတယ်။
ကမ္ဘာအမျိုးသမီးများနေ့ဒီတန်းတူညီညွတ်မှုကြိုးပမ်းနေကြသလိုပဲရခိုင်ပြည်နယ်ကတော့မဟုတ်မြန်မာနိုင်ငံတစ်ဖုံးလုံးမှာဖြစ်ကြတဲ့ဒီစစ်ဖြစ်တဲ့နေရာကပြည်တွင်းစစ်ဖြစ်တဲ့နေရာအမျိုးသမီးများကိုနေပြီးတော့ကာကွယ်ပေးဖို့နဲ့ဒီအမျိုးသမီးတွေရဲ့နောင်ရေးဒီအမျိုးသမီးတွေအစီအမံရတဲ့မိသားစုများရဲ့နောင်ရေးကိုလေးထားပြီးတော့မြန်မာနိုင်ငံမှာအငြင်းအယိုးပေါ်ဆောင်စေခြင်းနဲ့နောက်တစ်ခုကနေပြီးတော့ဒီအမှန်နဲ့ချက်တောက်ထားတာကိုလည်းပဲအမျိုးသမီးအခွင့်အရေးတစ်ရက်အနေနဲ့နေပြီးတော့ဟိုတခြားသောလူကြီးရေးရှုဆောင်ကအကြည့်ဒါလည်းဒီဆောင်နဲ့အမျိုးသမီးအခွင့်အရေးတစ်ရက်အနေနဲ့ဒါကိုမြန်မာနိုင်ငံမှာလက်ရှိဆောင်ရွက်ဖို့အရေးကြီးလိုအပ်နေတယ်လို့ကျွန်မသုံးသပ်ပါတယ
်နိုင်ငံရေးလောကငြင်းငြင်းရေးလှုပ်ရှားမှုတွေနဲ့လုပ်ငန်းခွင်တွေမှာကြားနဲ့မှအရေးချင်းချင်းတူတယ်ဆိုရင်အမျိုးသမီးတွေကိုတန်းတူအခွင့်အရေးပေးပါလို့မွန်ပြည်နယ်လွှတ်တော်ကအမျိုးသမီးနဲ့ကလေးသင်ငယ်ဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌဒေါက်ခိုင်ခိုင်လက်ကလည်းနိုင်ငံတကာအမျိုးသမီးများနေ့မှာတောင်းဆိုပါတယ
်ဒီနေ့ကတော့သူတို့ဆောင်မ Each for Equal တန်းတူညီမျှခြင်းပေါ့တန်းတူညီမျှခြင်းဆိုတာကတော့အလုံးလုံးဆိုင်တဲ့အခွင့်အလမ်းဒုက္ခလစာအတားအသတ်ရုပ်ထင်းတွေအများကြီးပေါ့နော်တန်းတူညီမျှခြင်းဆိုတဲ့ဟာကိုလူသားတွေပဲ human being ပေါ့နော် gender ပေါ်မှာခြေမခံပဲနဲ့အကြံပေးမှတန်းတူအခွင့်အရေးရဖို့ဥပမာဆိုလို့ရှိရင်ပညာရေးကျင်းတူပဲလောက်ကင်နိုင်တဲ့ခေါင်းဆောင်နိုင်မှုရှိသေးတယ်တူပဲဥဆောင်နိုင်မှုရှိသေးတယ်တူလဲဆိုတော့မျိုးသမီးတွေကိုတော့နေရာပေးတင်တယ်လို့တော့ကျွန်တော်မြင်ပါတယ်
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်နေမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကနေသူတို့အမျိုးသမီးဖြစ်ရတာဘာကြောင့်ဂုဏ်ယူပါသလဲဆိုတဲ့အမျိုးသမီးတွေရဲ့အသံဖြစ်နေမတ်မေရမုံမြင့်နဲ့မတ်စင်မာချိုတို့ရဲ့ရင်းဖွင့်သံကိုအခုလိုထုတ်လွှင့်ပါတယ်
အမျိုးသမီးတွေကအမျိုးသားတွေနဲ့မတူဘူးအမျိုးသမီးတွေကအမျိုးသားတွေအော်အိမ်ကိစ္စတွေကိုလည်းစီမံခန့်ခွဲလို့နိုင်တယ်ငွေကြေးကိစ္စတွေကိုလည်းစီမံခန့်ခွဲလို့နိုင်တယ်ပြီးတော့အမျိုးသားတွေမလုံးနိုင်တဲ့တချို့အရာတွေကိုလည်းလုံးလို့နိုင်တယ်အဲဒါကြောင့်အမျိုးသမီးဖြစ်ရတာကုန်တယ
်အခုခေတ်မှနိုင်ငံကအမျိုးသမီးတွေကနိုင်ငံကောင်းဆက်အများကြီးရှိတယ်ဒီရကြလေးတွေရကြလေးတွေနေ့ရေးပေါင်းတံမြေလုံးလုံးနိုင်အဲဒါကြောင့်အမျိုးသမီးဖြစ်ရတာကုန်တယ်
သမီးတို့ပတ်ဝန်းကျင်မှာရောတခြားပတ်ဝန်းကျင်မှာရောအမျိုးသမီးအများစုဟာအဲ့ဒီအကြံဖတ်မှုကိုခံစားနေရတယ်။အဲ့ဒီအဲ့ဒီအကြံဖတ်မှုပပြဖို့အတွက်အပြည့်ပြည့်ဆိုင်ရာအမျိုးသမီးနစ်ကရည်တည်တယ်
2020ပြည်နှစ်ဒီကနေ့မတ်လ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာတော့အမျိုးသမီးတန်းတူညီမျှအခွင့်အရေးရရှိရေးလူမျိုးဘာသာမရွေးကြားမလိင်တူချစ်သူအသက်ရွယ်မရွေးလူပေါင်းလူဖွဲ့စည်းပေါင်းစုံကနေအားလုံးပါဝင်တောင်းဆိုလှုံ့ဆော်ကြဖို့ကမ္ဘာတဝန်းကအမျိုးသမီးရေးလှုံ့ဆော်သူတွေကတောင်းဆိုလိုက်ကြပါတယ်ရှင်။